ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့အနီးမှာရှိတဲ့မဟာချိုင်းဒေသမှာမြန်မာလူသမားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတဲ့ရုံးကိုလာပြီးတော့မှဖွင့်လှစ်တော့မယ်လို့မြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမှဆက်ပြီးတော့ရှင်းပြပါလိမ့်မယ်
။ထိုင်းနဲ့မြန်မာအလို့သမားဝန်ကြီးဌာနတွေကပြီးခဲ့တဲ့လကဆွေးနွေးပွဲလုပ်ပြီးမှတော့နိုင်ငံကူးလက်မှတ်ထုတ်ပေးမဲ့ရုံးကိုဖွင့်လှစ်ဖို့အတွက်သဘောတူခဲ့ကြတာပါ။မြန်မာလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပျောက်ဆုံးတာတွေပျက်စီးတာတွေဖြစ်မဲ့ဆိုရင်နေဆက်တွေဆင်းပြီးသွားပြီးလောက်တာဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှာလှနဲ့ချီပြီးစောက်ရရမလို့ပဲအလျင်မြန်လှောက်ဆောင်နိုင်အောင်စမော့စခွန်ခရိုင်မဟာချိုင်းဒေသမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့နေရာတစ်ခုဖွင့်လှစ်ဖို့အတွက်သဘောတူညီမှုတွေရခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ကျွန်တော်တန်းနေစီကမြန်မာရှေ့ပြောင်းလို့သမားတွေကပတ်စပို့ပြောလို့ရှိရင်ကျွန်တော်ကနံပါတ်1ထိုင်းနိုင်ငံမြန်မာတိုင်းရောမှာသွားလျှောက်ရလျှောက်တဲ့အခါမှာ3လနဲ့4လရှိကြတယ်အကယ်၍အမှမဆောက်နိုင်တဲ့အခါဆိုရင်ဒီမှာလူမျိုးတွေအတွက်ကိုမြန်မာအစိုးရနဲ့ပြီးခဲ့တဲ့2018ခုနှစ်စီစဉ်ပေးထားတဲ့ဒီဘော်ဒါတွေမှာနေရက်တွေမှာ300ဖွင့်ထားပြီးတယ်မြဝတီရယ်ကော့တောင်းရယ်ကျွန်တော်ထားရှိလိုက်ရယ်အဲ့ဒီဓာတ်တွေသွားဖို့ဆိုလဲကျွန်တော်သွားရလိုက်ရေးတဲ့အကုန်ကြတဲ့အချိန်ကိုပေးရတဲ့ကြောင့်အခုချိန်မှာဆိုတော့ဒီနိုင်ငံအစိုးရနဲ့မှာစမောစာကွန်မတီရုံးလာဖွင့်ပေးမလို့ပြောတဲ့အတွက်ကြောင့်အဲ့ဒါလူတွေစိတ်ဝင်စားရှိနေတယ်အဓိကကြီးရဲ့ကပါဝင်လဲတော့ကြောက်ဆုံးပစ္စည်းတွေထုတ်ပြီးဖွင့်မှာဖြစ်ပါတယ်ခင်ဗျာအဲမြန်မာနိုင်ငံအလို့သမားဝန်ဌာနတရားစီစဉ်တာခင်ဗျာ
ထိုင်းရောက်ရှေ့ပြောင်းအလို့သမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပြန်လုပ်တဲ့အခါမှာအလို့ကခွင့်မရတာတွေနေဆက်ကိုဆင်းပြီးလုပ်ဖို့အတွက်ငွေကြေးနဲ့အချိန်အခက်ခဲတွေရှိနေတာပါထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလို့သမား3သန်းတဲ့မနေ့လာရောက်လုပ်လုပ်ကြိုင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့သက်တမ်းသသိန်းကျော်ပဲရှိပါတယ်ရှင်